မြန်မာဘင်္ဂလားဒေ့ရှ်ဒီနှစ်နိုင်ငံသဘောတူညီချက်အရာပေါ်တော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒီဒုက္ခသည်တွေကိုအခုလ23ရက်နေ့ကစပြီးတော့ပေါ့နော်ဒါအစကျုပ်ပါသဘောတူညီချက်အရာပြန်လည်လက်ခံဖို့ဟိုပြင်ဆင်ဆောင်ရွက်ပြီးရဲ့အခြေအနေတွေများဘယ်လိုရှိနေလဲလို့ထင
်စကမ်းတစ်ခုလုံးမှာဌာနဆိုင်ရာတွေလည်းအားလုံးရောက်ပြီးအားလုံးလည်းဒီဘက်တဲ့ဆက်ကူရတွေကုလသမဂ္ဂလည်းပြင်ဆင်ထားပြီးတော့ကျွန်တော်တို့ကတော့လက်ခံဖို့အသင့်ဖြစ်နေပါပြီ
ဒီလောက်ဝကဘက်ကဝန်ထမ်းဘယ်လောက်လောက်များဟိုအသုံးပြုသွားမယ်အနေထားရှိမလဲလို့ပါဆရာ
အဲ့တော့နှစ်ပိုင်းရှိနေတယ်ရုပ်ချုပ်ဘက်ကနေပြီးတော့ဒီစစ်နဲ့အစ်စ်မှာတော့ကျွန်တော်တို့ကဝန်ထမ်း90လောက်နဲ့ကျွန်တော်တို့စစ်တာပေါ့နော
်ဟုတ်ကဲ့
ဟိုဝက်ကနေဆက်စခန်းတွေမှာကြတော့ကျွန်တော်တို့ကအဲ့ဒီစခန်းတစ်ခုဝန်ထမ်း30ကျော်40နီးပါးလောက်နဲ့အဲ့ဒီစခန်းတစ်ခု40လောက်နဲ့ဖြတ်ပြီးတော့အဲ့ဒီရုပ်ချုပ်ကစစ်ထားတဲ့ဟာတွေတကယ်ဝင်လာတဲ့အချိန်မှာစစ်ပြည်သားတွေဟုတ်ဖို့ကိုထပ်စစ်တယ်စခန်းတစ်ခုကတော့40နီးပါးလောက်ရှိတယ်
တောင်မျိုးလဝဲနဲ့ငခုရဆိုတော့ဒါနှစ်ခုပေါင်းဆို80
ပေါင်းဆို80နီးပါးလောက်ရှိပါ
ဆရာအခုအဲ့ဒါဆိုတော့ဒီဝန်ထမ်း80လုံးများရောက်သွားတဲ့အနေအထားရှိပြီလားလို့ဆရာရေ
ကျွန်တော်တို့ဌာနတွေဟုတ်ပါဘူးဌာနအလုံးကဝန်ထမ်းတွေကတော့အသိဖြစ်နေပါတယ်နောက်ဝကတွေမဟုတ်ဘူးဌာနဆိုင်ရာဒီကားကုလောက်နဲ့ပေါင်းပြီးတော့ဖွဲ့ထားတယ်ဒါဝန်ထမ်းစခန်းတစ်ခုပေါင်းဝန်ထမ်း80နီးပါးဆိုတာနောက်ဝကကြီးပဲကျန်တဲ့ဝန်ထမ်းတွေအများကြီးရှိသေးတယ်ယာနဲ့ချီပြီးတော့ချထားတာဖြစ်ပါနေတယ်ပြည်ရေးရဆိုလို့ရှိရင်ရခိုင်ပြည်နယ်အစိုးရဖွဲ့ကိုယ်စားလှယ်တွေထွေအုပ်ဖွဲ့တွေမြန်မာနိုင်ငံဂျေးတပ်ဖွဲ့တွေသတင်းဂျေးတပ်ဖွဲ့တွေနောက်တစ်ခါခုနလိုဘုံနိုင်ငံကြေးဝန်ကြီးဌာနကိုယ်စားလှယ်တွေနောက်ကျန်းမာရေးဝန်ကြီးဌာနဒီဆရာဝန်တွေနောက်လူ့ကိစ္စကကျွန်တော်တို့ထောက်ပံ့ပစ္စည်းတွေထုတ်ပေးမဲ့အရာရှိတွေသူ့အဖွဲ့ပေါင်းစုံအဲ့တော့လေစနေတကြဖွဲ့ပြီးတော့တောင်းနေတာဖြစ်တယ်ကြာကျွန်တော်လောဘကတက်ဖွဲ့လဲပေါ့
ဆရာအဲ့ဒါဆိုတော့ဟိုစုစုပေါင်းပေါ့နော်ဒီတခြားဝန်ထမ်းတွေရောဆိုရင်ဒီမြေပြင်ကိုရောက်နေတာဆိုအရေးအတွက်တော်တော်များများမလားဆရာရေဆရာတို့ဘယ်လိုများတည်ချားလဲလို့ပါအ
ဲစကန်တစ်ခု100နီးပါးလောက်တော့ရှိပြန်ကြ
ကျအခုပေါ်တော့ဒီမြောက်ဦးကိစ္စလည်းဖြစ်ထားတယ်ဒီပြန်လဲလက်ခံရေးနဲ့ပတ်သက်ပြီးတော့ဒီရခိုင်ပြည်နယ်ကပါတီတွေကလည်းဒါကန့်ကွက်ကြတာတွေဘာတွေလဲရှိရောဒီဝန်ထမ်းတွေလုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုစီစဉ်ထားမှုအခြေအနေများဘယ်လိုများရှိလဲလို့ပါရှင
်အိမ်မှာဖွဲ့စည်းထဲမှာလည်းကိုကကျွန်တော်တို့စခန်းတွင်းလုံခြုံရေးနဲ့ပတ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့တွေဖွဲ့စည်းထားပြီးသားဖြစ်တယ်ဗျာကျွန်တော်တို့အပြည့်စည်းအဝေးစည်းတွေမှာအကုန်လုံးသူ့လုံခြုံတဲ့သူရှိပြီးသားဖြစ်ပါတယ်ဗျာလုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်အိမ်ကစီမံထားပြီးသားဖြစ်ပါတယ်ကျွန်တော်တို့ဘာမှမကြောက်ဘူးဗျာရဲဘော်တွေကတော့အခုဝန်ထမ်းကျတော့တော်တော်တယ်ဘာလို့မလာသေးတော့ပြောရွှေရှင်နဲ့အဲ့ဒီမှာတော့အခြေပြုကြရတော့ဘောတော်တယ်တော့အားနေကြတဲ့သဘောရှိတယ်ကျွန်တော်လုပ်ငန်းတွေကိုပြင်ဆင်ပြီးတော့အသိပြင်ထားတဲ့အပိုင်းပဲရှိပါတယ
်ဆရာဟိုဆက်ဆက်ချင်းပေါ့နော်ဥယျာဘလောက်လောက်များလက်ခံမဲ့အနေထားရှိမလဲလို့ပါရှင
်အဲကျွန်တော်တို့တော့တရက်ကို150လုံးစခန်းတစ်ခုကို150ပေါ့စခန်းတစ်ခုကို300လုံးတော့ကျွန်တော်လက်ခံသွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီဘက်ကနေပြီးအမေရိကန်ထွက်ပြီးတော့ရွာကြီးစီးနေတော့ပြေးထားတယ်သူတို့ဘက်ကနေပြန်ပြီးအဲ့ဒီဟာတွေကိုဆက်သွားနေတဲ့ဓာတ်ပုံတွေနဲ့လာပြီးတဲ့အခါမှာကျွန်တော်ဒီကွန်ပျူတာဒီ Photoshop ဆိုရင်ဒီပြညာနဲ့ဓာတ်ပုံနဲ့အချက်လက်တွေတက်ဆက်ဆူဆင်းနေတာနဲ့တက်ဆက်ပြီးတော့အမြန်ဆုံးဆူဆင်းပြီးတော့လက်ခံသွားမှာဖြစ်ပါလေ။အကျပ်ဖက်သမားကြီးပါမပါဘူးလေ။အကျပ်ဖက်သမားကြီးကဓာတ်ပုံနဲ့နာမည်ကြီးအားလုံးရထားတာဖြစ်တဲ့အတွက်အဲ့ဒီမှာထည့်သွင်းပြီးတော့ဆူဆင်းသွားမှာဖြစ်ပါလေ
။ဆက်ကျေးဇူးများတင်ပါတယ်ဆရာရေ
။ဟုတ်ကဲ့ပါဟုတ်ကဲ့ပါဗျာ။